ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်နဲ့တခြားလူနည်းစုတွေရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမနေ့တုန်းကအထူးအစည်းအဝေးခေါ်ယူခဲ့ပြီးဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုခဲ့ကြပါတယ်။လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအများစုဟာရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေရဲ့အခြေအနေအမှန်တွေကိုသိနိုင်ဖို့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလာရောက်လှုပ်ဆောင်ခွင့်ပေးဖို့တိုက်တွန်းတောင်းဆိုနေကြတာပါ။အခြေအနေအသေးစိတ်ကိုတော့ကိုကျော်အောင်လင်းကစူးစီးတင်ပြပေးပါမယ်
။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံပေါင်း58နိုင်ငံရှိတဲ့အထက်မှာ33နိုင်ငံကမနေ့တုန်းကအထူးစည်းဝေးရဲ့ဆုံးဖြတ်ချက်မူကြမ်းကိုထောက်ခံခဲ့ကြပြီးတော့တရုတ်ဖိလစ်ပိုင်နဲ့ဘရွန်တီ၃နိုင်ငံကတော့ကန့်ကွက်ခဲ့ကြပါတယ်။အိန္ဒိယ၊ဂျပန်နဲ့အီကွေဒေါအပါအဝင်၉နိုင်ငံကတော့မဲမပေးပဲနေခဲ့ကြပါတယ
်။ 33 votes in favor. 3 in contra. 3 against. 9 abstentions. 9 abstentions. Por consiguiente, therefore, the draft resolution L1 is hereby approved.
အထူးစည်းဝေးရဲ့သဘာဝတိကထောက်ခံမဲများတဲ့အတွက်ဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုတယ်လို့ဇဂပြန်ကနေတဆင့်ပြောခဲ့တာပါ။အဆိုပြုချက်ကိုတင်သွင်းတဲ့အဓိကနိုင်ငံကတော့ဘင်္ဂလားဒေ့ရှ်နဲ့ဆော်ဒီအာရေဗျာနိုင်ငံတွေပါ။မနေ့တုန်းကအထူးစည်းဝေးပြီးဘင်္ဂလားဒေ့ရှ်သမ္မတရှမီအာဆန်ကတော့အခုလိုအထူးစည်းဝေးခေါ်ယူဖို့အားပေးထောက်ခံခဲ့တဲ့နိုင်ငံပေါင်းကလူခွင့်ရေးကောင်စီအဖွဲ့ဝင်33နိုင်ငံအပါအဝင်နိုင်ငံပေါင်း80ကျော်ကထောက်ခံခဲ့ကြတာလို့ဆိုပါတယ
် The draft resolution is aimed at encouraging the government of Myanmar to address the crisis
အခုဆုံးဖြတ်ချက်မူကြမ်းရဲ့ရည်ရွယ်ချက်ကတော့မြန်မာအစိုးရအနေနဲ့ရိုဟင်ဂျာအရေးကိုအပြုသဘောဆောင်တဲ့ဖြေရှင်းမှုမျိုးနဲ့လှုပ်ဆောင်လာအောင်တိုက်တွန်းထားတဲ့သဘောပါပဲအခုအဆိုပြုချက်ဟာဖိနှိပ်ရဆက်မှုတွေနဲ့ကြုံတွေ့နေရတဲ့ရိုဟင်ဂျာတွေရဲ့အခြေအနေတွေကိုမျက်မျက်တကနဲ့ပေါ်လွင်အောင်ရေးသားထားတာဖြစ်ပါတယ်အလို့သဘောဆွေးနွေးမှုမှာပါဝင်ခဲ့တဲ့မြန်မာနိုင်ငံကကိုယ်စားလှယ်ကိုလည်းကျေးဇူးတင်ပါတယ်လို့ဘင်္ဂလားဒေ့ရှ်တမတ်ကပြောသားခဲ့တာပါဆိုရီအီရီဗီးယားနိုင်ငံဘက်ကလည်းမြန်မာအာဏာပိုင်အနေနဲ့နိုင်ငံတကာတိုင်းဝိုင်းနဲ့ရိုဟင်ဂျာရေးကိုဖြေရှင်းမှုမှာပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တာမတ်ဦးထင်လင်းကတော့အဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်ခဲ့ပါတယ
်။ It is regrettable to see that our collective efforts
ဟုတ်ဆိုပြုချက်မူကြမ်းဟာကမ္ဘာတစ်ဖက်ကလူခွင့်ရေးမြင့်တင်ဖို့နဲ့ကာကွယ်ဖို့ချက်မှတ်ထားတဲ့လမ်းကြောင်းတွေကနေကျိုးဝှက်မှုတွေဝေးကွာနေတာကိုတွေ့ရပါတယ်မြန်မာနိုင်ငံဟာပြည်ထောင်စုရဲ့အစိပ်ပိုင်းတစ်ခုမဟုတ်တဲ့ပဲပြည်ထောင်စုဖြည့်ရှင်းမှုရဲ့အစိပ်ပိုင်းဖြစ်ရပါလိမ့်မယ်မူကြမ်းထဲမှာပတ်ဝန်းကျင်တဲ့တချို့အချက်တွေကမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနေတယ်လို့အမှန်တရားနဲ့လည်းဝေးကွာနေပါတယ်မြန်မာအစိုးရဟာမစ္စတာအာနန်အဖွဲ့ရဲ့အကြံပြုချက်တွေအတိုင်းလိုက်နာအကောင့်ထဲဖော်နေတာပါရခိုင်ပြည်နယ်အတွင်းကလက်ရှိအခြေအနေတွေကကြီးမားရှုပ်ထွေးနေတာမို့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလက်မခံပါဘူးအခြေအနေတွေကိုနိုင်ငံတကာကနားလေသဘောပေါက်ဖို့လိုပါတယ
်တရုတ်နိုင်ငံကိုယ်စားလှယ်မစ္စတာဂျန်ဒွန်ကတော့ရိုဟင်ဂျာပြည်ပကကိုဖြည့်ရှင်းမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားစစ်ဆက်ညှိနှိုင်းယူတာကအကောင်းဆုံးဖြည့်ရှင်းမှုပဲလို့ယူဆပြီးတော့ဒီဆိုပြချက်မူကြမ်းဟာလက်ရှိအခြေအနေကိုပြည်လဲစေရေးမှာအထောက်အကူပြုမှာမဟုတ်တာကြောင့်ကန့်ကွက်ခဲ့ရတာလို့ဇဂပြန်ကလည်းသင်ပြောပါတယ
် In our view this draft resolution does not helpEase the situation or resolve the issue.
ဒီနိုင်ငံရဲ့အမြင်အရဒီအဆိုပြုချက်မူကြမ်းဟာပြဿနာကိုဖြေရှင်းရမရောက်ဘဲပိုးပြီးရှုပ်ထွေးစေတဲ့အတွက်ရိုဟင်ဂျာတွေဌာနေပြန်ပို့ရေးအစီအစဉ်ကိုအဟံအတားဖြစ်စေတယ်လို့ရခိုင်ပြည်နယ်ပြဿနာအဖြေရှာရေးကိုလည်းအနှောက်အယှက်ဖြစ်စေပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုပါရှေ့ရှုတာမရောက်ပါဘူး။ဒီအခြေအနေပြန်လူခွင့်နဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့သဘောထားကိုအခြေခံပြီးတရုတ်ကဒီအဆိုကိုမဲခွဲဆုံးဖြတ်ဖို့အတွက်တောင်းဆိုခဲ့တယ်လို့ဒီအဆိုပြုချက်ကိုလည်းကန့်ကွက်ပါတယ
်။မဲမပေးဘဲနေခဲ့တဲ့အိန္ဒိယနိုင်ငံရဲ့ကိုယ်စားလှယ်မစ္စတာရာဂျစ်ကူမာချန်တာကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားအပြည့်သဘောဆောင်တဲ့ဆွေးနွေးဖြေရှာမှုတွေကိုလှုပ်ကြဖို့တိုက်တွန်းခဲ့ပါတယ
် We have always maintained that the promotion and protection of human rights is best achieved through constructive engagement and dialogue with the country concerned
လူ့ခွင့်ရေးကိုထောက်ခံအားပေးရမှာနဲ့ကာကွယ်စောင့်ရှောက်ရမှာသက်ဆိုင်ရာနိုင်ငံနဲ့အပြည့်သဘောဆောင်ဆွေးနွေးခြင်းကနေဆောင်ရွက်ခြင်းဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့အိန္ဒိယကအမြဲလက်ခံထားတာဖြစ်ပါတယ်ဒီကိစ္စကိုတရားမျှတစွာပေးမလိုက်ပဲကင်တွယ်လှုပ်ဆောင်ဖို့လိုအပ်တဲ့အတွက်လက်ရှိရခိုင်အရေးမှာလဲအလားတူဆောင်ရွက်ဖို့လိုအပ်ပါတယ်ဒီအခြေအနေအရအိန္ဒိယအနေနဲ့အဆိုပြုချက်ကိုမမပေးဘဲနေဖို့ဆုံးဖြတ်ပါတယ
်အဆိုပြုချက်ကိုထောက်ခံခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ် Miss Kelly Curry ကတော့ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့တခြားကုလသမဂ္ဂအဖွဲ့အစည်းတွေကိုဝင်ရောက်လှုပ်ဆောင်ခွင့်ပေးဖို့မြန်မာအစိုးရကိုထပ်ပြီးတော့တောင်းဆိုခဲ့ပါတယ်
We would note that the government of Myanmar investigative commission referred to here has already completed its work, the conclusions of which we do not view as credible. We continue to encourage the establishment of a credible
investigative body to investigate allegations of human rights violations. တွေ့ရှိချက်တွေကိုယုံကြည်စိတ်ချရတယ်လို့အမေရိကန်ကမယူဆပါဘူး။ဒါကြောင့်တီချာလွတ်လပ်တဲ့အဖွဲ့ကိုဖွဲ့စည်းပြီးလူခွင့်ရကျွလွန်ချိုးဖောက်မှုတွေကိုအမြန်ဆုံးစုံစမ်းစစ်ဆေးဖို့တိုက်တွန်းပါတယ်။စိုးရင်စရာကောင်းလာတဲ့လူခွင့်ရကျွလွန်ချိုးဖောက်တဲ့ဆွဆွဲချက်တွေကိုဆက်လက်ညှင်းဆုံနေပြီးပြမှုကျူးလွန်သူတွေကိုဥပဒေအရကင်းလွတ်ခွင့်ပေးနေတာကိုအဆုံးမသတ်သိပြီးတော့မြန်မာနိုင်ငံအနေနဲ့လက်ရှိရင်ဆိုင်နေရတဲ့ပြည်ပခါကိုကြော်လွှားနိုင်မှာမဟုတ်ပါဘူး
။ရိုညာမူစင်တွေကိုမြန်မာနိုင်ငံအတွင်းမှာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖိနှိပ်ရဆက်မှုတွေလုပ်ခဲ့တဲ့ကိစ္စတွေဟာလူမျိုးတုံးတပ်ဖြတ်မှုသဘောဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူစိန်ကမနေ့တုန်းကပြောခဲ့ပါတယ်။အခုဆုံးဖြတ်ချက်မူကြမ်းအရရိုညာတွေရဲ့လူခွင့်အခြေအနေတွေတိုးတက်မှုရှိမရှိဆိုတာကိုလူခွင့်ဆိုင်ရာမဟာမင်းကြီးကစောင့်ကြည့်ပေးဖို့တောင်းဆိုထားပြီးပြည်ပကကိုအပြုသဘောဆောင်တဲ့ဖြည့်ရှင်းမှုတွေလှုပ်ဆောင်လာအောင်ခြေနေတွေကိုတုံးနေစက်တိုက်အကောင့်တွေပေါ်ဆောင်ရွက်သွားဖို့နဲ့ဖြစ်ပေါ်တိုးတက်မှုတွေကိုအစဉ်ခံစားတင်သွင်းဖို့ကိုလည်းတိုက်တွန်းထားပါတယ်မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုခြေနေတွေတိုးတက်မှုရှိမရှိဆိုတာနဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့တခြားကုလသမဂ္ဂအဖွဲ့အစည်းတွေကိုလက်ခံမှုရှိမရှိခြေနေတွေကိုလည်းအစဉ်ခံတင်ပြဖို့ဆုံးဖြတ်ချက်မူကြမ်းကတိုက်တွန်းထားပါတယ်